ဆရာထွန်းရင်းရဲ့ဆရာဤသခင်ကိုရောမိုင်းရဲ့ဂူဝိမန်စောင်းလျှောက်ရေးအဖွဲ့ကိုပြန်ပြီးဖွဲ့စည်းလိုက်တဲ့ကြားလို့ပါအဲ့ဒါဘယ်တော့ကဘယ်သူတွေနဲ့ဖွဲ့စည်းလိုက်တာလဲခင်ဗျာ
အဲကျွန်တော်တို့ဂျွန်လဆန်းအနေကြီးမှာကျွန်တော်ပြန်လဲစုစည်းပါတယ်စပီနယ်နိုင်ငံရေးနယ်ပယ်ရပေါ့နော်အဲ့လိုသူတွေပေါ့နောက်အစင်ဆက်ကလောက်ကိုင်းလာကြတဲ့အဘသခင်သိမ်းမောင်တို့အဘသခင်သိမ်းပေတို့ဆရာကြီးတခုံတရာတို့သူတို့ကိုနာရကထားပြီးတော့ပေါ့ဗျာပြန်လဲဖွဲ့စည်းလိုက်တာပ
ါဟုတ်ကဲ့ဘယ်နှစ်ယောက်လောက်နဲ့ဖွဲ့စည်းလိုက်လဲခင်ဗျာ
ကျွန်တော်တို့အနေနဲ့ရရကလူတွေအပါဝင်ပေါ့အယောက်30နဲ့ဖွဲ့စည်းထားတာပါ။နောက်တော့အနေနဲ့ရမှလည်းကျွန်တော်ဟိုအများကြီးပါဝင်လာချဖို့ဌာနပြုထားတဲ့လူတွေလည်းရှိပါတယ်။အခုဥစ္စာပါဝင်တဲ့လူတွေတော့ဒါကျွန်တော်မှတ်မိသလောက်ပေါ့နော်။ကျွန်တော်တို့ဆရာဝင်းတင်ရဲ့တငယ်ချင်းဖြစ်တဲ့ဥမမောင်ခင်ကဥက္ခရအနေနဲ့ပါမှာပါ။အတွင်းရေးမှူးကဥမိုးဝင်းပါ။အဲကျွန်တော်ကတော့ကြံကြားရေးတာဝန်ယူရတာပေါ့နော်။
ဆရာကျွန်တော်တို့ကြားဘူးလေဒီဆရာကြီးတခင်ကတော့မိုင်းဂူပိမန်စောင်းလျှောက်ရေးကော်မတီဆိုတော့ဟိုးတုံးเนี่ยအစင်ဆက်ပေါ့နော်ဒါပေမဲ့အဲ့ဒီတော့ကလည်းလူတော်တော်လေးနဲတယ်နောက်ပြီးတော့ဟိုတောက်လျှောက်ကလည်းဟိုတိတ်ပေါ်ပေါ်ထင်ထင်လောက်ခွင့်မရတယ်လို့မျိုးပုံစံမျိုးတွေကျွန်တော်တွေးခဲ့ရတယ်လေ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့အခုတော့အင်းနဲ့အားနဲ့ပေါ့
ဆရာကြီးတခင်ကတော့မိုင်းရဲ့ဂူပိမန်စောင်းလျှောက်ရေးအဖွဲ့ရဲ့တမိုင်းကြောင်းလေးကိုလည်းကျွန်တော်တို့ပြုစုထားပါတယ်အဲ့ဒီအခမ်းအနားနေ့တိုင်းလည်းကျွန်တော်တို့ဆက်ရောက်လာတဲ့လူတွေဝေငှမှာပါဆရာကြီးက1964ခုနှစ်ဇူလိုင်လ23ရက်နေ့မှာတန်းချောင်းထမ်းသာလန်အိမ်နံပါတ်5မှာလူကြီးယောဂနဲ့ကွယ်လွန်နေပေါ့ဗျာအဲ့ဒီလိုကွယ်လွန်တဲ့အခါမှာဆိုင်ရှုတော်ကနာယကအနေနဲ့နေတယ်ဆရာကြီးဦးရောပေါ့နော်ဆရာကြီးဇေယျကဥက္ခရအနေနဲ့သူတို့ကဇာပနာကော်မတီဖွဲ့စည်းခဲ့တယ်ဗျာအဲ့ဒီဇာပနာကော်မတီကနေဂွေမန်စီဆောင်ရေးယာယီကော်မတီဆိုပြီးဖွဲ့တယ်ပေါ့ဗျာအဲ့ဒီဇာပနာကော်မတီမှာပါဝင်ခဲ့တဲ့သူတွေအပြင်နောက်ထပ်အခြားပညာရှင်တွေဆရာကြီးကိုလေးစားကြည့်စားတဲ့သူတွေထပ်ဖြည့်ထားတာပေါ့နော်ဆရာကြီးရှုတော့နာရကပေါ့ဗျာဆရာဇေယျကဥက္ခရအနေနဲ့နောက်အတွင်းမှုကတော့ရှင်းနေဥထွန်းတင်ပေါ့အဲ့ဒါအပြင်ကြီးတတ်တဲ့သူတွေနဲ့ကဗမှုချုပ်ကျော်စောတို့ပါဝင်ခဲ့ကြတယ်ဗျာအဲနောက်ထပ်အဖွဲ့ဝင်တွေအနေနဲ့ကတော့ဆရာမင်းသူဝင်တို့ဆရာဇော်ကြီးတို့ပမောက်ခဦးအောင်လာတို့ကအဲ့လိုပုဂ္ဂိုလ်ကြီးတွေပါဝင်ခဲ့ကြတယ်ပေါ့ဗျာဆရာကြီးမိသားစုတွေကသမီးကြီးဖြစ်တဲ့ဒေါ်မြတ်ကြီးတို့အောင်ပြီးတော့ဖွဲ့စည်းခဲ့ကြတယ်လေအဲ့ဒါဂူဝိမန်ထောက်လို့ရယာယီကော်မတီပေါ့နှစ်နှစ်လောက်ကြာမှာဗျဂူဝိမန်ဖွင့်ပွဲနေ့ညနေမှာပဲယာယီကော်မတီကိုချက်သိမ်းပြီးတော့ဂူဝိမန်စောင်းလျှောက်ရေးအဖွဲ့ဆိုပြီးမှအဖွဲ့ဝင်6ဦးပါတဲ့အဖွဲ့ကိုသူစုစည်းခဲ့ကြတယ်အဲ့တုန်းကတော့ဖျားဇေယျကဥက္ခရာအတွင်းမှုကဥထွန်းတင်ပါပဲဗနာရေးမှုကဥကျော်ဆိုတာထောင်ရက်ခဲ့ပြီးတော့တမိကြီးဖြစ်တဲ့ဒေါ်မြကြီးပါတယ်အဲနောက်ကျွန်တော်တို့ဘိသူကဥကျော်မင်းကအချံပေးပုံပုံအနေနဲ့ပါတယ်ပေါ့ဗျာ
ဟိုဒီဂူပိမန်စောင်းလျှောက်ရေးအတွက်ကိုရံမုံငွေတွေပါတယ်ပုံမှန်ကောက်သွားမှာလားဘယ်လိုလုပ်မှာလဲခင်ဗျ
အခုကတော့ကျွန်တော်တို့ကဆရာကြီးကိုလေးစားကြည့်လို့ကြားတဲ့သူတွေထည့်ဝင်ကြတဲ့အပေါ်မှာကျွန်တော်တို့ရံမုံငွေထားပြီးတော့လေကျွန်တော်အခုဂူပိမန်ကိုစပြီးတော့ကျွန်တော်တို့ကျင်းစင်ပါတယ
်ဆရာကြီးရဲ့ဂူပိမန်ကိုလာကြည့်ခြင်းနဲ့ဆိုလို့ရှိရင်ပြားတိုက်တစ်ခုလို့ကြည့်လို့ရမှာလားနေစဉ်ဘလိုပုံစံမျိုးရှိမလဲခင်ဗ
ျလောလောဆယ်မြင်တွေ့ရတဲ့အခြေအနေရတော့ဂူဝိမန်ပြင်ဆင်တဲ့ခါမှာအဲ့လိုပြင်ဆင်တဲ့အချိန်ဆိုတော့လေဂူဝိမန်ဖွင့်ထားတာပေါ့နော်အဲ့ဒီမှာရွှေဘုံဘုရားကိုလာကြတဲ့ဘုရားဖူးတွေတချို့ကအဲ့ဒီနားမှာရှိနေတာဥတ္တရဗိမာန်ရှိနေသူဘုရားလာရဲ့ဂူပြတ်တရှိနေဒေါခင်ကြီးရဲ့ဂူရှိနေပေါ့နော်ဆရာကြီးရဲ့ဗိမာန်ရှိနေအဲ့ဒီလိုဟိုသူတို့အစင်းစဲအဲ့လိုလေးကြည့်သွားပြီးမှဘယ်လိုပဲဝင်ကြည့်ကြတယ်ဗျအဲ့လိုဒီလူလူကတော့လေစိတ်ဝင်စားမှုရှိပါတယ်သူနိုင်ငံသားတွေဆိုလည်းလာကြတယ်ဗျအခုလုံးလုံးစီမှာတော့ဆရာကြီးရဲ့ဂူဝိမန်ဖြစ်စေဒေါက်တင်ကြီးဥပမာဖြစ်စေပေါ့ဗျာဖြစ်ပကနေကြည့်ရင်ဘာလဲဆိုတာမသိနိုင်ဘူးဗျဆရာကြီးတခင်ကိုတော့မိုင်းဂူဝိမန်ဆိုတဲ့စာတန်းတော်မရှိဘူးခင်ဗျအဲ့တော့အပြန်နေဖြတ်သွားတဲ့သူတယောက်ကဒီဂူဝိမန်လေဘာမှန်းသိမှာမဟုတ်ခင်ဗျဒေါက်တင်ကြီးဥပုဆိုရင်လည်းအဲ့လိုပဲခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီလာမဲ့တင်းလာနေမှာတော့ဆရာကြီးကိုရည်စူးပြီးတော့ဆွန့်ကျွေးဝဲလောက်ကြမှာပေါ့
ဟုတ်ကဲ့မိသားစုဝင်တွေဖြစ်တဲ့ဒေါ်တင်ရအီတို့ကတော့အမှန်ငါချမ်းသာလန်းမှာဆရာတော်တန်ခါတော်တွေကိုသူတို့မနဲ့အာယုံဆုံးကတ်ကြမှာပါအခြားမိသားစုဝင်တွေတဲကလည်းဆောင်ရွက်မယ်လို့ကြားရတာရှိပါတယ်ကျွန်တော်တို့ကတော့ဂူပိမန်စောက်ချော်ကြီးအဖွဲ့ကနေဦးစီးပြီးတော့ချွေကုန်တိုင်းမှာရှိတဲ့တော်ဝင်နှင်းစီတီတီခမ်းမမှာကွယ်လွန်ခြင်းနေဆက်ရှင်မြောက်အခမ်းအနားကိုကျွန်တော်တို့ကဆောင်ရွက်မှာဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာထွန်းဝင်းကြီးကျေးဇူးပါပဲခင်ဗျာ
ဟုတ်ကဲ့